မြန်မာနိုင်ငံမှာသတင်းသမားတွေကိုကြောက်လန့်နေအောင်လို့တပ်ဖြတ်တဲ့အထိစစ်ကောင်စီကလုပ်နေတယ်လို့ဗီတိန်ထုတ်အထင်ကရသတင်းစာကြီးတစ်ခုဖြစ်တဲ့ ဩဂုတ်လရဲမှာမွန်ပြည်နယ်စိုက်ထုံမြို့နယ်ရဲမှာဒီမိုကရက်တစ်မြန်မာအသံဒီပီပီသတင်းတောက်အသက်27နှစ်အရွယ်ကိုဝင်းထွန်းဦးနဲ့အသက်27နှစ်အရွယ်ကိုထက်မြတ်သူတို့ကိုစစ်ကောင်စီတပ်ကနေပြစ်တက်ခဲ့တဲ့ကိစ္စနောက်ပြီးတော့အဲ့ဒီသတင်းပတ်ထဲမှာပဲဩဂုတ်လ19ရက်နေ့ကအသက်50အရွယ်ရုပ်ရှင်မှတ်တမ်းရိုက်ကူးသူဦးဖေမောင်စိန်ထောင်ကနေလွတ်ပြီးတော့တုံးရဲကြမှာအသက်ဆုံးခဲ့ရတာတ ချင်းတောင်ထဲမှာစေကူတာခွင့်မရတာအစားအစာဝဝလင်းလင်းမစားခဲ့ရတဲ့ဒဏ်နဲ့ကြောင့်တေဆုံးခဲ့တာလို့မိသားစုဝင်တွေရဲ့ပြောပြချက်နဲ့အတူသတင်းမှာရေးသားဖော်ပြပါတယ်။2024နှစ်စန်း January လအတွင်းမှာစစ်တွေမျိုးအခြေဆိုင် Western News သတင်းဌာနရဲ့သတင်းတော့ဖိုးတီဟာလို့ခေါ်တဲ့ကိုမြတ်သူထွန်းဟာလည်းစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတာကို Guardian မှာဖော်ပြပါတယ်။2024ခုနှစ်မှာမြန်မာသတင်းသမားတွေပို့ပြီးတော့မှအသက်ခံရတာအပြင်စစ်ကောင်စီကသတင်းသမားတွေကိုပြစ်မှတ်ထားပြီးတော့အကြမ်းဖက်မှုတွေနဲ့ဆွဲချက်တင်အပြင်းထန်ဆုံးထောက်နှံနေချမှတ်နေတယ်လို့ RSF နေစည်းမချသတင်းတော်များအဖွဲ့ရဲ့ထုတ်ပြန်ချက်ကိုလည်းစောင်းမမှထည့်သွင်းဖော်ပြပါရယ်ဒီလိုမျိုးဖန်စီအချင်းချတက်ဖြတ်ခံရတဲ့ကြားကပဲမြန်မာနိုင်ငံကသတင်းသမားတွေဟာရဲစွမ်းတက်တိရှိရှိနဲ့အသက်ဆုံးပြီးတော့သတင်းတွေကိုထုတ်ပြန်နိုင်အောင်ကြိုးစားနေကြပါတယ်လို့အာရှပစ္စည်းပိတ်ဆိုင်ရာ RSF တာဝန်ခံရဲ့အပြောကိုလည်း Guardian သတင်းစာကြီးကဖော်ပြခဲ့ပါရယ်ရှင်